အချင်းကြရိုက်တာသတင်းတော်နှစ်ဦးရဲ့အယူခံအမှုရန်ကုန်တိုင်းလွှတ်တော်ကဒီကနေ့ပလတ်လိုက်ပါတယ်ဒီဆုံးဖြတ်ချက်အပေါ်မှာတော့သူတို့နှစ်ဦးရဲ့အကျိုးဆောင်ရှင်တွေကစိတ်ပြက်စကားပြောတယ်လို့မိသားစုဝင်တွေကလည်းဝမ်းနည်းစကားပြောကြပါတယ်EU ဥရောပသမ္မတတမ်မကြီးကလည်းဒီကိစ္စကိုအစိုးရနဲ့ဆက်ပြီးတော့ဆွေးနွေးပြောဆိုသွားမယ်ဆိုပြီးသတင်းတောက်တွေကိုပြောပါရယ်ဒီကနေ့အယူခံမှုဆုံးဖြတ်ချက်ချမှတ်ခဲ့တဲ့ရန်ကုန်တိုင်းလွှတ်တော်ကိုကိုယ်တိုင်သွားပြီးသတင်းယူခဲ့တဲ့ကိုကျော်သိန်းကရန်ကုန်မြို့ကနေသတင်းပေးပို့ထားပါရယ
်ရန်ကုန်တိုင်းတရားလွှတ်တော်အယူခံမှုတရားသူကြီးရဲ့ဒီကနေ့ဆုံးဖြတ်ချက်ဟာကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အပါအဝင်မိသားစုဝင်တွေအကျိုးဆောင်ရှင်တွေနဲ့သူတို့ကိုအားပေးဝန်းရံသူတွေမျှော်လင့်မထားတဲ့ဆုံးဖြတ်ချက်မျိုးဖြစ်တာကြောင့်စိတ်ပြက်ဝမ်းနည်းစကားတွေကိုပဲကြားခဲ့ကြရတာပါ။အယူခံအကြောင်းပြချက်တွေကိုတရားရုံးကထည့်သွင်းသုံးသပ်တာမရှိဘဲမူလာရုံးဖြစ်တဲ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးရဲ့အမိန့်စီရင်ချက်တိုင်းထောင်တန်း9နှစ်ချမှတ်တာကိုအတည်ပြုပြီးတော့အယူခံကိုပတ်လည်လိုက်တာလို့အချင်းကျသတင်းသမားနှစ်ဦးရဲ့ရှေ့နေဖြစ်သူဦးတန်းစောအောင်ကပြောသလိုဒီအပေါ်သူ့သဘောထားကိုလည်းဆုံးဖြတ်ချက်ထွက်ပြီးတရားလွှတ်တော်အပြင်ဘက်မှာသတင်းနောက်တွေကိုအခုလိုပြောသွားပါတယ
်။ဒီနေ့အမိန့်ကတော့ခုနကျွန်တော်ပြောပါဟိုစိတ်ပြက်စရာပါအဲကျွန်တော်တို့ဘက်ကတင်ပြတဲ့တင်ပြချက်တွေအားလုံးကိုထည့်သွင်းသုံးသပ်တာမရှိခဲ့ဘူးအဲနောက်ကဒီသတင်းတောက်တွေရဲ့သတင်းရောက်ပိုင်းမှာဆိုင်ရာကိစ္စတွေတော့တရားဝင်စုံမှုဒီအတွက်ကလည်းဒါအဲစိုးရင်ကြတခုပ
ါဒီကနေ့စုမဲ့ချက်ချတဲ့တရားရုံးကိုကိုဝါလုံးရဲ့ဇနီးဖြစ်သူမပန်းအီမွန်နဲ့ကိုကျော်စိုးဦးရဲ့ဇနီးဖြစ်သူမတ်ချစ်စုဝင်းတို့လည်းကိုယ်တိုင်တက်ရောက်နားထောင်ကြပါတယ်စုမဲ့ချက်ထွက်ပြီးတဲ့နောက်သူတို့ရဲ့ခံစားချက်ကိုတရားလူတော်ရုံအပြင်ဘက်မှာသတင်းတောက်တွေကိုပြောပြသွားကြပါတယ
်စိတ်မကောင်းစိတ်ထဲမှာတော့ဝမ်းနေ
တယ်ကျမတို့ကသူတို့လွတ်မယ်လို့သူတို့ညီမတို့လည်းထောင်ရှိကိုတောချုံမယ်လို့ညီမတို့ညှော်လဲထားတာညှော်လဲထားတဲ့အတိုင်းမဖြစ်လာတော့တဲ့တကယ်ကိုစိတ်မကောင်းဖြစ်ရတယ်ပေါ့
သူတို့ညော်အမြန်ဆုံးပြန်လွတ်မယ်လို့အခုချိန်ထိယုံကြည်ထားတဲ့အကြောင်းလဲမတ်ချစ်စုဝင်းကပြောပါတယ်ဒီကနေ့တရားရုံးဆွေးနွေးချက်ကိုလာနာထောင်ကြတဲ့မြန်မာနိုင်ငံအခြေစိုက်ပြည်ပတန်ယုံတွေနဲ့အဖွဲ့အစည်းတွေကလူပုဂ္ဂိုလ်တွေထဲမှာမြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂ EU တမန်ကြီးခရစ်စတင်ရှမစ်နဲ့တူအပါအဝင်ပါတရင်နောက်တွေမှာပြစ်မရှိဘူးဆိုတာအစကတည်းကကရှင်းနေတာပါလို့တမန်ကြီးရှမစ်ကပြောပြီးဒါကိုဆက်ပြီးစောင့်ကြည့်သွားမယ်ကြောင်းရန်ကုန်တိုင်းတရားလူတော်ပြင်ပမှာတရင်နောက်တွေကိုပြောပါတယ
် We will continue to speak the truth and speak our mind on this case and of course this will remain part
ဒီမှုနဲ့ပတ်သက်ပြီးအမှန်တရားနဲ့ကျွန်တော်တို့သဘောထားကိုဆက်ပြီးပြောသွားမှာပါဒီကိစ္စဟာမြန်မာအစိုးရနဲ့ဥရောပသမဂ္ဂအကြားဆွေးနွေးပြောဆိုရမယ့်ကိစ္စတစ်ခုအဖြစ်ဆက်ရှိသွားမှာလည်းဖြစ်ပါတယ်။အခုဆိုရင်တရားရုံးတွေကဆုံးဖြတ်ပြီးဖြစ်တာကြောင့်ကျွန်တော်တို့အမြင်မှာတော့အမှန်တိုင်းဖြစ်အောင်လုပ်ဖို့ရာဟာမြန်မာနိုင်ငံသမ္မတအပေါ်မှာမူတည်သွားပြီးဖြစ်ပါတယ်
။နောက်တစ်ဆင့်ဆက်လုပ်နိုင်တာတွေကတော့ပြည်တော်စုတရားလှုပ်တော်ချုပ်ကိုပြင်ဆင်ချက်တင်သွင်းတာအထူးအယူခံတင်သွင်းတာတွေဖြစ်ပြီးအဲဒီလိုဆက်လုပ်သွားဖို့အတွက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အပါအဝင်မိသားစုဝင်တွေနဲ့တိုင်ပင်ညှိနှိုင်းလှုပ်ဆောင်သွားမယ်လို့အကျိုးဆောင်ရှင်နေဦးတန်းစောအောင်ကပြောပါတယ်ခင်ဗျာ